ပြောင်းနေတဲ့ဩစတြေးလျနိုင်ငံတို့ဟာဆယ်စုနှစ်တခုကြာနှိမ့်နိုင်မှုတွေလှုပ်ဆောင်ပြီးတဲ့နောက်မှာတော့နှစ်နိုင်ငံကြားမှာထူးခြားတဲ့မှတ်တမ်းတစ်ခုဖြစ်တဲ့လွတ်လပ်စွာကုန်သွယ်ရေးသဘောတူညီမှုတစ်ခုနဲ့သက်ဆိုင်တဲ့သဘောထားကြေညာချက်ကိုလက်မှတ်ရေးထိုးလိုက်ပါတယ်။ကမ်ဘာရာမြို့တော်မှာကျင်းပတဲ့လက်မှတ်ရေးထိုးတဲ့အခမ်းအနားကိုဩစတြေးလျဝန်ကြီးချုပ်တိုနီအဘော့နဲ့အဲဒီကိုရောက်နေတဲ့တရုတ်သမ္မတရှီဂျင်းပင်တို့တက်တဲ့အဖြစ်နဲ့ရှိနေခဲ့ကြတာပါ။ဒီသဘောတူညီမှုအရဩစတြေးလျကပို့ကုန်တွေနဲ့ဝန်ဆောင်မှုလုပ်ငန်းတွေအတွက်တရုတ်ဈေးကွက်ကိုဖွင့်ပေးမှာဖြစ်ပြီးတော့ဩစတြေးလျကလည်းတရုတ်ရင်းနှီးမြှုပ်နှံမှုတွေပေါ်မှာကန့်သတ်ချက်တွေကိုရှော့ချပေးမှာဖြစ်ပါတယ်။ဩစတြေးလျကတင်ပို့တဲ့ကုန်ပစ္စည်းတွေပေါ်အကွန်ခောက်ခံတာမှန်သမျှကိုဖယ်ရှားပေးမှာဖြစ်ပြီးတော့အမဲသားနဲ့သိုးသားတင်ပို့မှုအခွင့်ကိုလည်းဖြုတ်ပေးမှာပါ။ဒီသဘောတူညီချက်ကြောင့်ဩစတြေးလျဘန်တွေအမခံလုပ်ငန်းတွေနဲ့တက္ကသိုလ်တွေအတွက်တရုတ်နိုင်ငံမှာလောက်ရကန်ရလွယ်ကူမှာဖြစ်ပါတယ်။ဒီလိုလက်မှတ်ရေးမထိုးခင်မှာတော့တရုတ်သမ္မတက2020ခုနှစ်မှာသူ့နိုင်ငံရဲ့ဝင်ငွေနှစ်ဆတိုးပို့နဲ့ခင်မီတဲ့ဆိုရှယ်လစ်နိုင်ငံတော်ထူထောင်နိုင်မှုရည်မှန်းထားတယ်လို့ဩစတြေးလျလွှတ်တော်မှမိန့်ခွန်းပြောကြားသွားပါတယ်။တရုတ်အစိုးရကငြိမ်းချမ်းရေးကိုထိန်းသိမ်းဖို့တန်တိတ်ထန်ချထားတယ်လို့လည်းပြောပါတယ်။သူ့ရဲ့မိန့်ခွန်းအဆုံးမှာတော့သမ္မတကိုမတ်တက်ရက်ပြီးတော့ခုံပြူကြပါတယ်။ဝေဖန်သူတွေကတော့ဒီလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်ကြောင့်ဩစတြေးလျမှာစားတောက်ကုန်ဈေးတွေတက်လာနိုင်တယ်လို့ပြောကြပါတယ်ရှင်။